ဂျာမနီတို့အီတလီတို့ကမြန်မာနိုင်ငံအပေါ်မှာထားရှိတဲ့ဒဏ်ခတ်အရေးယူမှုကိုရုပ်သိမ်းဖို့ပြောတယ်ဆိုတော့သူတို့ရဲ့စင်ကြေကဘာလဲ။ဘာကြောင့်ရုပ်သိမ်းသင့်တယ်လို့ဆိုကြပါလဲ။အဲ့တော့ပထမဆုံးရှင်းပြပါမာ
။ Well, unfortunately, we think that one of the main reasons is business, that you already have many German companies operating in Burma.
ပြောရရင်တော့ဗျာသူတို့ရဲ့အဓိကရည်ရွယ်ချက်ကစီးပွားရေးပဲဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။အခုကိုမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့ဂျာမန်ကုမ္ပဏီတွေအများကြီးရှိနေပြီ။သူတို့အဲ့ဒါကိုချက်ထွင်ကျင်ကြတယ်။ဂျာမနီယာအရှတလွားမှာအကြီးအကျယ်ယင်းဤမြှုပ်နှံနေတဲ့နိုင်ငံပါသူတို့အနေနဲ့မြန်မာနိုင်ငံမှာလည်းယင်းဤမြှုပ်နှံမှုတွေချဲ့ကျင်ကြပါတယ်ပြဿနာကသူတို့ယင်းဤမြှုပ်နှံမှုတွေဟာတဘာဝဓာတ်ငွေလုပ်ငန်းအတွက်တာပိုင်ရောင်းတဲ့လုပ်ငန်းမျိုးပါဒါဟာမြန်မာလူထုကိုလုပ်ကံရရှိစေမဲ့လုပ်ငန်းမျိုးလည်းမဟုတ်ပါဘူးဂျာမန်စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာစစ်အာဏာရှင်တွေအတွက်သာအကျိုးရှိစေမှာပါလူထုအတွက်အကျိုးမရှိပါဘူ
းဟုတ်ပါပြီဂျာမနီတို့အီတလီတို့ဟာသူတို့ရဲ့စီးပွားရေးအများအစွန်းအတွက်ယင်းဤမြှုပ်နှံဖို့လိုချင်တယ်ဒါကြောင့်ဆန်ချန်ကိုရုပ်သိမ်းစေချင်တယ်ဆိုပါစို့ဒါမဲ့ EU ရဲ့နိုင်ငံသားဆက်ဆံရေးအကြီးအကဲဖြစ်တဲ့ Baroness Ashton ကလည်းရုပ်သိမ်းစီခြင်းလည်းလို့ပြောနေပါတယ်ဒါကဘာကြောင့်လဲတကယ်တော့ Baroness Ashton ဟာ Italian German မဟုတ်ပါဘူးသူက British ပါသူက
Well Baroness Ashton is unfortunately she is following the old policy we have a problem in Europe
Baroness Ashton ကတော့ကမကောင်းအချောင်းမလှစွာပဲမူဝါဒဟောင်းကိုလိုက်နေတာပါကျွန်တော်တို့ဥရောပမှာပြဿနာတစ်ခုရှိနေပါတယ်ဥရောပသမဂ္ဂမှာကမူဝါဒတွေကိုလက်တွေ့အကောင့်ထဲပေါ်ပေးဖို့အကြံပေးဖို့အရာရှိတွေနဲ့ဖွဲ့စည်းထားတဲ့အတွင်းမှုချုပ်ယုံလို့ဟာမျိုးတစ်ခုရှိပါတယ်။ဒါပေမဲ့ဒီအရာရှိတွေအပေါ်မှာရွေးကောက်ခံပုဂ္ဂိုလ်တွေရဲ့ထိန်းချုပ်မှုလုံးဝမရှိပါဘူး။ဘရပ်ဆယ်မှာရှိတဲ့ဒီယုံဖွဲ့မှာသူတို့ဟာသူတို့လွတ်လွတ်လပ်လပ်ဆုံးဖြတ်လုပ်ကိုင်နေကြပါတယ်။ဒါကြောင့်ဒီအရာရှိတချို့ဟာ EU ရဲ့တရားဝင်မူဝါဒမဟုတ်တာတွေကိုလည်းလုံဆောင်တာရှိပါတယ်။ဒါကြောင့်တရားဝင်မူဝါဒကတင်းကျပ်ပေးမဲ့ဒီအရာရှိတွေကရှော့ပေါ့လောက်ကြတာတွေလည်းရှိပါတယ်။ဒါမျိုးကိုကျွန်တော်တို့ဝေဖန်နေကြတာကြားပါပြီ။ဒါဟာ EU အတွင်းဒီမိုကရေစီမဆန်တဲ့လုပ်ရပါ။ဒီမိုကရေစီနိုင်ငံတွေမှာအရာရှိတွေဟာရွေးကောက်ခံဝင်ကြီးတွေရဲ့လက်အောက်မှာပဲရှိရမှာပါ။ရွေးကောက်ခံဝင်ကြီးကလည်းလူထုစကားကိုနားထောင်ရပါလိမ့်မယ်။ EU အဖွဲ့မှာဝင်ကြီးနဲ့အဆင့်တူသူတွေလည်းဒီမိုကရေစီစနစ်အရလူထုကနေရွေးကောက်ထားတဲ့သူတွေမဟုတ်ပါဘူး။
ဒါပေမဲ့မြန်မာနိုင်ငံတွင်းကအတိုက်အခံတချို့အပါအဝင်လူတချို့ကလည်းပဲဆန်ချန်ကိုမလိုလားကြဘူးခင်ဗျာအထူးသဖြင့်မြန်မာနိုင်ငံရဲ့ဒီဆိုကြပါစို့ဗျာအစိုးရစစ်ကိုဆွဲဆောင်တဲ့အနေနဲ့ဒီဆန်ချန်ကိုတချို့ကိုပြန်လဲရုပ်သိမ်းပေးသင့်တယ်ပြည်တွင်းတင်းကျပ်မှုတွေကိုဆော့ပေါ့ပေးလိုက်မယ်ဆိုရင်ဆက်လက်ရုပ်သိမ်းသွားမယ်ဆိုတဲ့သဘောမျိုးနဲ့ပေါ့လေဒါရုပ်သိမ်းပြသင့်တယ်တချို့သောအချက်လက်တွေကိုလို့ဆွနေကြပါတယ်ခင်ဗျာ
Well I think that that'sI don't think that's an approach that will work. You to say that
ဒီချိကမှုမျိုးဟာအလုပ်ဖြစ်မယ်လို့တော့ကျွန်တော်မထင်ပါဘူး။နိုင်ငံတကာပိတ်ဆို့အရေးယူမှုတွေကြောင့်မြန်မာနိုင်ငံမှာပြဿနာတွေဖြစ်နေရတယ်လို့ဆိုတာမှားပါတယ်။ပိတ်ဆို့အရေးယူမှုတွေဟာမြန်မာစစ်အာဏာရှင်စနစ်ဟာကမ္ဘာပေါ်မှာအဆိုးအဝါဆုံးလူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်နေလို့ရှိလာရတာပါ။ပိတ်ဆို့အရေးယူမှုအကောင့်ထဲပေါ်လာရတာဟာအာဏာရှင်တွေရဲ့အပြစ်မှုကြောင့်ပါ။ဒီလူတွေဟာအရေးယူပိတ်ဆို့မှုဖြစ်လာရတဲ့အကြောင်းရင်းကိုမေ့နေကြတာပါ။ပြမှုကျူးလွန်နေတဲ့သူတွေကိုစုချင်းမြင့်စရာအကြောင်းမရှိပါဘူး
။ဆိုတော့စုမချင်းမြင့်ပဲပြစ်ဒဏ်ခတ်လို့ကောအောင်မြင်လာစရာအကြောင်းရှိပါသလားခင်ဗျာ။အောင်မြင်ခဲ့တဲ့နမူနာများရှိပါသလားပြောပြပါဦး။
What we know from experience is that only time the dictatorship has moved is when they are afraid of real pressure.
ဟုတ်ကဲ့ဆင်မန်နဲ့ဖိအားပေးမှုကိုအာဏာရှင်တွေတကယ်စိုးရိမ်လာတဲ့အခါမှာတော့အောင်မြင်မှုတွေရှိခဲ့တာတွေ့ရပါတယ်။ဥပမာ1996ခုနှစ်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံရဲ့ပထမဆုံးဆွေးနွေးကြမယ်လို့တော့ကိုမင်းကိုနိုင်တဲ့88ကျောင်းသားခေါင်းဆောင်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။လုံခြုံရေးကောင်စီကရေးယူမှစိုးလို့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ခဲ့တာဖြစ်ပါတယ်။လင်းတင်တမောကြီးဘေးနာရောက်လာပြီးနိုင်ငံတကာရဲ့ပြင်းထန်တဲ့ဖိအားတွေရှိလာလို့နာဂစ်ဒုက္ခသည်တွေအတွက်အကူအညီတွေလက်ခံခဲ့တာလည်းရှိပါတယ်။ပြီးတော့အခုရေးကောက်ပွဲအပါအဝင်လမ်းပြမြေပုံဆိုတာဟာလည်း2003ခုနှစ်ဒီပယ်ရင်နှိပ်ကွပ်မှုတွေဖြစ်လာခဲ့ပြီးနိုင်ငံတကာကဖိအားပြင်းထန်လာတဲ့အခါမှသာပေါ်ထွက်လာတယ်ဆိုတာကိုလည်းမမေ့သင့်ပါဘူး။ဒါကြောင့်ဖိအားပြင်းမှထိရောက်တယ်ဆိုတာတွေ့ရပါတယ်။ကုလသမဂ္ဂကနှစ်ပေါင်း20ကျော်ပျော့ပျော့ပြောင်းပြောင်းနေခဲ့လို့ဘာမှဖြစ်မလာခဲ့တာ
ပါဟုတ်ပါတယ်ဒါပေမဲ့မိစရာကဒီညမှာဒီလိုဖိအားပေးတာကိုကြောက်လို့လမ်းပြမြေပုံတို့ပေါ်လာတဲ့ရွေးကောက်ပွဲတွေလှုပ်ပေးလာတဲ့နိုင်ငံရေးသားတွေလှုပ်ပေးလာတဲ့ဆိုရင်ဒီလိုလှုပ်ပေးလာတာတွေလိုက်လျောလာတွေလှုပ်တဲ့အတွက်ဖိအားအရေးယူတဲ့ဘက်ကရောထိုက်တန်တဲ့လိုက်လျောမှုတွေစက်ညံမှုတွေမပြသင့်ဘူးလားခင်ဗျာအဲ့ဒါပြလိုက်ရင်ပူပြီးတော့အဆင်ပြေလာနိုင်ရအကြောင်းမရှိဘူးလား
Well, there has to be real change, and I think this is what the NLD said on their statement in sanctions earlier this year, is that the...
ဒါပေမဲ့တကယ်ကဒီတကယ်တမ်းစစ်မှန်တဲ့အပြောင်းလဲဖြစ်ဖို့လိုအပ်ပါတယ် NLD ကဆန်ရှင်နဲ့ပတ်သက်လို့ဒီနှစ်အစောပိုင်းကတည်းကပြောထားတာကလည်းဒီအချက်ပဲဖြစ်မယ်ထင်ပါတယ် American ပြည်ထောင်စုဥရောပသမဂ္ဂ Canada, Australia နဲ့တခြားမြန်မာနိုင်ငံအပေါ်အရေးယူထားတဲ့နိုင်ငံတွေအနေနဲ့အရေးယူမှုရုပ်သိမ်းရေးအတွက် benchmark လို့ခေါ်တဲ့တိုးတက်မှုသတ်မှတ်ချက်တွေထားပေးသင့်တယ်လို့ NLD ကပြောထားပါတယ် ဘလို့တိုးတက်ပြောင်းလဲမှုကိုတွေ့ရမှဘယ်အချက်ကိုယုံသိမ့်မယ်ဆိုတဲ့သဘောပါ။ဥပမာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရမယ်စတဲ့သတ်မှတ်ချက်မျိုးပါ။ဒါဟာ NLD ပြောထားတဲ့ benchmark တွေပါပဲ။ဒါကြောင့်စစ်ဆိုးရအတွက်လဲဆန်ရှင်တွေယုံသိမ့်စေခြင်းရင်သူတို့ဘာလုပ်ရမယ်ဆိုတာကိုရှင်းနေပါတယ်။
ဒီညမှာကျွန်တော်မေ့ချင်တဲ့အချက်တစ်ခုကတော့တရုတ်၊အိန္ဒိယ၊အိန္ဒိယအာဆီယံနိုင်ငံစတဲ့နိုင်ငံတွေရဲ့ဖိအားမပါပဲအနောက်နိုင်ငံတွေရဲ့ဖိအားပေးမှုပိတ်ဆို့အရေးယူဒဏ်ခတ်မှုသက်သက်နဲ့ရောခင်ဗျားတို့ရဲ့ဒီရည်ရွယ်ချက်တွေထမြောက်အောင်မြင်ပါမလားခင်ဗျာမြန်မာနိုင်ငံအစိုးရကလိုက်လျောပေးလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေမကြခင်ဖြစ်လာနိုင်မယ်လို့ထားနိုင်ပါသလားအထူးသဖြင့်
Well, let's remember we never thought that sanctions would bring down the dictatorship. They are just one tool of many tools that the international community can use to help put pressure on the general.
Okay, ကျွန်တော်တို့အနေနဲ့ဒီ PR တခုတည်းကြောင်းတော့အာဏာရှင်စနစ်ကိုဖျောက်ချနိုင်မယ်လို့တခါမှမယူဆခဲ့ဘူးဆိုတော့မမေ့ပါနဲ့။ဒါရီဟာအာဏာရှင်တွေဒေါ်ဆန်းစုကြည်တို့တိုက်ခန့်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဆွေးနွေးဖြစ်လာအောင်နိုင်ငံတကာကသုံးနိုင်တဲ့နည်းလမ်းတွေနဲ့တခုမျှတာဖြစ်ပါတယ်။ဒါပေမဲ့အခုချိန်အထိကျွန်တော်တို့ဟာလိုအပ်တဲ့အရေးယူပိတ်ဆို့မှုတွေကိုလိုအပ်တဲ့နည်းလမ်းအတိုင်းတခါမှမချမှတ်နိုင်ခဲ့ကြသေးပါဘူး။တကယ်လို့အာရှနိုင်ငံတွေပါပါဝင်လာကြမယ်ဆိုရင်တော့အများကြီးထိရောက်နိုင်ပါတယ်ဒါပေမဲ့အမေရိကန်ဟာကမ္ဘာပေါ်မှာစီးပွားရေးအကြီးမားဆုံးနိုင်ငံဖြစ်တဲ့ဥရောပသမဂ္ဂဟာလည်းစီးပွားရေးအကြီးမားတယ်ဗန်တိုက်တွေငွေကြေးဗဟုအချက်အချာတွေကိုပိုင်ဆိုင်တယ်ဆိုတော့အာရှမပါဘဲနဲ့လည်းထိရောက်တဲ့ဖိအားပေးနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အာဏာရှင်တွေဆွေးနွေးပွဲစပွဲရောက်လာအောင်ဖိအားပေးနိုင်ပါတယ
်ဒီလိုပိတ်ဆို့အရေးယူတဲ့နီနန်ဖိအားပေးတဲ့အခါမှာအာရှနိုင်ငံတွေပါဝင်လာလိမ့်မယ်လို့တော့မယုံကြည်ဘူးပေါ့
Well, we don't, at the moment, it doesn't look like any Asian countries are likely to impose that sanctions. What we are saying is there's no magic bullet. There are lots of things that need to be
done. Okay, Asha Nangan, the Kuku Ga, Dilo Piso, Yeyu Da Gisa Go, Lakhan La Bho Do, Lalo Zema, Chanaro, Mamyo Lin Naim Bahu. Chanaro, Pyo Jina Ga Ra, Sanshin Su Ra Ha, Ta Taung De Ne, Taipu Web Tui Nae Ne, Jiza Ma Ho Bahu. A Tung Tui Nae Ne, Kriya Rui De Ga, Ta Kuku Miya Da, Phyat Ba Re. Tung Nae Da Miya, Nilan Tui Go, Chanaro, Tung Ja Ma Ba. Nima Pi, Pyat Na Ha, Chi Ji Ba.အာနာရှင်တွေကိုစစ်မှန်တဲ့ဆွေးနွေးပွဲစီအရောက်ခေါ်ဆောင်ဖို့နီလန်ပေါင်းစုံကိုအသုံးချပါလိမ့်မယ်။ဒါကြောင့်အာရှနိုင်ငံတွေလည်းဖိအားပေးမဲ့ကိစ္စမှာပါဝင်လာရင်တော့အကောင်းဆုံးပေါ့လေ။ဒါပေမဲ့သူတို့မပါလာရင်လည်းအခုအနောက်နိုင်ငံတွေရဲ့ဆန်ရှင်ဟာထိရောက်တင်းတလောက်တော့ထိရောက်ပါတယ်။ကျွန်တော်တို့အနေနဲ့လုံနိုင်တာတွေအားလုံးကိုလုပ်ရမှာပါပဲ
။နောက်တစ်ခုကမြန်မာနိုင်ငံဘော်ဒီလိုဒဏ်ခတ်အရေးယူရာတွေကိုမြန်မာအာဏာပိုင်တွေကအမျက်ထုတ်အသုံးချနေရဆိုတဲ့ကိစ္စပါ။တိုင်းပြည်ရဲ့ပြဿနာတွေအထူးသဖြင့်စီးပွားရေးပြဿနာတွေအတွက်ဆင်ခြင်ပေးတဲ့နေရာမှာတဟဆန်ချန်ကြောင့်ဖြစ်ရတယ်လို့သူတို့ဆိုကြပါတယ်သူတို့ရဲ့စီးပွားရေးစီမံခန့်ခွဲမှုညံဖြစ်တာမူဝါဒပားရင်းတွေကိုဒီလိုပဲဆင်ခြင်ပေးပြီးတော့ထွက်ဖက်နေရာတွေကိုတွေ့နေရပါတယ်ဆိုတော့ဒီဆန်ချန်ဟာတနည်းအားဖြင့်ပြန် counter productive ဖြစ်နေတာပေါ့ကိုတို့လူကျင်တဲ့ရီမှန်းချက်ကိုမရောက်ဖ ೇನೆ သူတို့အတွက်အဆုံးချစရာတခုဖြစ်မနေဘူးလားခင်ဗျာ
Yes it's very clear that that the dictatorship has been very successful with its propaganda in persuading many people in Burma that sanctions are hurting them I hear it from politicians
တာတိတ်ကိုရှင်းပါတယ်မြန်မာအာဏာရှင်တွေဟာစီးပွားရေးပိတ်ဆို့တံခတ်မှုကြောင့်လူထုနစ်နာရပါတယ်ဆိုပြီးအောင်အောင်မြင်မြင်ဝါဒဖြန့်နေပါတယ်နိုင်ငံသမားတွေပါတီတွေတာမန်လူတွေစီကကျွန်တော်တို့လည်းအမြဲကြားနေရပါတယ်ဒါပေမဲ့ဘယ်သူကမှဒီလိုလူထုနစ်နာရတယ်ဆိုတာကိုခိုင်မာတဲ့အထောက်အထားတော့မပြနိုင်ကြသေးပါဘူးဒါဘာကြောင့်လဲဆိုရင်အခုလုပ်နေတဲ့တံခတ်အရေးယူမှုအလုံးဟာတိတ်ကိုအားပြော့နေလို့ပါပဲကျွန်တော်တို့ဖြစ်စေခြင်းတလောက်ပြင်းထန်တဲ့ဖိအားဘယ်တော့မှဖြစ်မလာခဲ့ပါဘူးကျွန်တော်တို့ကလူထုရဲ့ငွေကိုခိုးယူနေတဲ့ဗိုလ်ချုပ်တွေကိုတကယ်ထိမဲ့ပြစ်မှတ်ထားဒဏ်ခတ်မှု targeted sanction လိုအပ်ပါတယ်လူထုကိုသာနစ်နာစေတဲ့ဆိုရင်တော့ထောက်ထားနဲ့ပြောပါတေးကြတာတစ်ခုကတော့စင်ကာပူမှာဗန်စင်းဖွင့်ထားတာဒေါ်လာသန်းပေါင်း 5,000 သန်းပေါင်း 5,000 တောင်ရှိပါတယ်ဒီငွေပမာဏဟာမြန်မာပြည်သူတွေအားလုံးအတွက်အခမဲ့ကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့ပမာဏပါဒါပေမဲ့အာဏာပိုင်တွေကအဲ့ဒီလိုမသုံးပါဘူးစင်ကာပူဗမာဒင်းကိုတောင်းတင်နေပါတယ
်လူတို့ကိုထိခိုက်စေတဲ့အထောက်အထားပြပါဆိုတော့အထက်ကျုပ်စေယုံတွေကိုပိတ်လိုက်ရလို့အလုသမားတွေအလုပြုတ်တယ်အလုသမားတွေဘဝပြရတယ်ဆိုတာဟာမကြာခဏကြားနေရတဲ့အထောက်အထားတွေပါပဲခင်ဗျာ
I hear this many times I've heard people saying about how the many people lost their job in 2001 in the factory workers
okay ဒါကိုကျွန်တော်အချိန်ပေါင်းများစွာကြားခဲ့ပြပါတယ်2001ခုနှစ်တုန်းကရန်ကုန်မှာအထက်စေယုံတွေပိတ်ပြရလို့လူတွေအလုပြုတ်ကြရတယ်ဆိုတာတချို့ကလည်း generalized system of preference အတူကောက် GSP လို့ခေါ်တဲ့မြန်မာပို့ကုန်တွေပေါ်အခွန် short ကောက်တဲ့စနစ်ကိုရုပ်သိမ်းလို့နင်နာရတယ်လို့လည်းဆိုကြပါတယ်ဒါပေမဲ့ဒါရီယာမမှန်ပါဘူး2001မှာအစ်စ်ပြထန်းချမှတ်တဲ့ဒဏ်ခတ်ရေးယူမှုတွေလည်းမရှိခဲ့ပါဘူး GSP ကိုရုပ်သိမ်းခဲ့တာကလည်း2001မတိုင်ခင်၄နှစ်အလိုကလေးကပါရုပ်သိမ်းခဲ့ရတာကလည်းအာဏာရှင်တွေကလူတွေကိုအခကျင်းငွေမပေးဘဲအတင်းအဓမ္မစေခိုင်းတဲ့အတွက်သာဖြစ်ပါတယ်ပြီးတော့လူတွေအလုပ်ပြုတ်ကြတာလည်း2001 2002တုန်းကမြန်မာနိုင်ငံမှာဗန်လုပ်ငန်းတွေအကြက်တဲဖြစ်လို့ပါ 2004 မှာလည်းဒီလိုတစ်ကြိမ်ထပ်ဖြစ်ပါသေးတယ်ဒါဟာလည်း WTO ခေါ်ကမ္ဘာကုန်သွယ်ရေးအဖွဲ့ကတရုတ်ပို့ကုန်တွေကိုအနောက်နိုင်ငံတွေစီတင်ပို့ခွင့်ပြုလိုက်တော့မြန်မာပြည်မှာလုတ်တဲ့စက်ရုံတွေကတရုတ်ဘက်ကိုဦးတည်သွားလို့ဖြစ်ပါတယ်ဆန်ရှင်ကြောင့်နင့်နာရတဲ့ဆိုသူတွေကတော့ဒီပြဿနာတွေကိုဘယ်တော့မှမပြောကြပါဘူး